Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ29ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါစီးရီးယားသမ္မတဘာရှာအဆတ်အစိုးရဟာဓာတုလက်နက်သုံးပြီးနောက်ထပ်တိုက်ခိုက်ဖို့ပြင်ဆင်နေပုံရတာကိုတည်ထားတယ်လို့အမေရိကန်ကပြောပါတယ်။နိုင်ငံခြားလူမျိုးရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတိုးမြှင့်ဖို့လက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်နဲ့အိန္ဒိယခေါင်းဆောင်နှစ်ဦးကကြေညာပါတယ်။တရုတ်နိုင်ငံကိုလူမောင်ခိုကူးမှုဆိုင်ရာအဆိုးရွားဆုံးနိုင်ငံတစ်ခုအဖြစ်အမေရိကန်ကကြေညာဖို့ရှိပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့မြန်မာအစိုးရစစ်တပ်ကနေဖမ်းဆီးထားတဲ့သတင်းထောက်သုံးကိစ္စနဲ့ပတ်သက်လို့
The arrest of these three journalists again shows the willingness of the Burmese government to use rights abusing laws to try to restrict activities of
လူအခွင့်ရေးဆောင်ကြည့်ရေးဖွဲ့ Human Rights Watch ကတုံ့ပြန်ပြောဆိုချက်ဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။တစ်ဆက်တည်းမှာပဲဒီစစ်တပ်ကနေဖမ်းဆီးထားတဲ့သတင်းထောက်တွေကိုချက်ချင်းပြန်လွတ်ပေးဖို့အပြည်ပြည်ဆိုင်ရာလူညင်ချမ်းသာခွင့်ဖွဲ့ Amnesty International ကလည်းတောင်းဆိုလိုက်တဲ့အကြောင်းနဲ့တခါရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းလူမှုတွေကိုပြစ်မှတ်ထားတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရက်ဆိုင်မှုတောင်းဆိုမှုတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့ Ebola ကတိုက်ခိုက်မှုနဲ့လားသရံတူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့ Syria ဆွေကပြင်ဆင်နေပုံရတာကိုတည်ထားတယ်လို့ American ပြည်ထောင်စုကပြောလိုက်ပါတယ်။ Ebola တိုက်ခိုက်မှုဖြစ်ပြီးချိန်မှာ American ကလက်တုံ့ပြန်တိုက်ခိုက်ခဲ့တာပါ။စီးရီးယားဆိုရတဲ့တွေကဓာတုလက်နက်သုံးတိုက်ခိုက်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ္မတဘာရှာရဲ့အဆက်နဲ့သူ့ရဲ့စစ်ဘက်ဟာတံမိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ပြူတော်ပြောခွင့်ရရှောင်းစပိုက်ဆာရဲ့တနင်္လာနေ့နှောင်းပိုင်းထုတ်ပြန်ချက်တစ်ခုမှာသတိပေးထားပါတယ်။ဒီလိုပြင်ဆင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတိကျတဲ့သတင်းအချက်လက်တမမို့အထောက်အထားတွေကိုတော့ထုတ်ပြောမထားပါဘူး။စီးရီးယားရဲ့သားတွေပေါ်နောက်ထပ်ဘယ်လိုတိုက်ခိုက်မှုမျိုးအတွက်မဆိုသမ္မတအဆက်မှာသာမကကိုလူလူကိုပြန်တက်နေတဲ့သမရအာဆတ်ကိုထောက်ခံပန့်ပိုးနေတဲ့ရုရှားနဲ့အီရန်တို့မှာပါတာဝန်ရှိလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကထွတ်ထားမှရေးပါတယ်။ရုရှားနဲ့အီရန်တို့ဟာသမရအာဆတ်ကိုထောက်ခံပန့်ပိုးနေတဲ့အဓိကနိုင်ငံတွေဖြစ်ပြီးတပုံတွေကိုရော IS စစ်သွေးကြွတွေကိုပါရင်ဆိုင်နေရတဲ့ရှုပ်ထွေးတဲ့တိုက်ပွဲတွေအတွက်စီးရဲအထောက်ပံ့တွေပေးထားကြတာပါ။ဆီးရီးယားခေါင်းဆောင်ပိုင်းကိုချင်းချောက်တာဟာလက်ခံနိုင်ဖို့ရမရှိဘူးလို့ရုရှားသမရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတော့တွေကိုဒီကနေ့မှပြောပြီးဓာတုလက်နက်သုံးတိုက်ခိုက်မှုဆိုင်ရာဘယ်လိုသတင်းမျိုးကိုမှသူသိမထားဘူးလို့ပြောပါတယ
်။အမေရိကန်မှာလက်ရှိကျင့်သုံးနေတဲ့တပ်သားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အမေရိကန်အထက်လွှတ်တော်ရဲ့ဥပဒေချမ်းကိုသာကျင့်သုံးရင်နောက်10နှစ်အတွင်းမှာကျန်းမာရေးအာမခံမရှိတဲ့အမေရိကန်ပြည်သူ22တန်းထိတိုးလာမယ်လို့ပါတီဆွဲကင်းတဲ့လွှတ်တော်ဘတ်ချက်ရုံး CPO ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကအောက်လွှတ်တော်မှာမဲအနှဲငယ်အတာနဲ့အတီးပြုတ်နိုင်ခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအပေါ် CPO ခန့်မှန်းထားတဲ့ပမာဏနဲ့နှိုင်းယှဉ်ရင်တော့တက်တန်းလောက်လျော့နေတာဖြစ်ပါတယ်။အောက်လွှတ်အထက်လွှတ်တော်ရဲ့ဥပဒေချမ်းက2026ခုနှစ်မှာပြည်ထောင်စုဘတ်ဂျက်လွန်ငွေပြမှုကိုဒေါ်လာ327ဘီလီယံရှော့ချနိုင်မှာဖြစ်တယ်လို့ CPO ကမနေ့တနင်္လာနေ့တုန်းကပြောပါတယ်။အောက်လွှတ်တော်ရဲ့ဥပဒေအရဆိုရင်တော့ဒေါ်လာ119ဘီလီယံတက်တာမှာဖြစ်တယ်လို့လည်း CPO ကနှိုင်းယှဉ်ပါတယ်။လွှတ်တော်နှစ်ရက်စလုံးရဲ့ကျန်းမာရေးဥပဒေတွေအရပြင်းများအားဖြင့်ပထမနှစ်နှစ်မှာအာမခံခြေမြင့်တက်ဖို့ရှိပြီး2020အစပိုင်းမှာဈေးကျသွားမယ်။နောက်ကျန်းမာရေးစောင့်ရှောက်မှုအတွက်အခွင့်မဆောင်ခင်ကြိုတင်ကြက်ခံရမယ့်ဈေးစကားနဲ့ကိုယ့်ဘက်ကကြက်ခံရမယ့်ဈေးစကားတွေကတော့ပိုများလာမယ်လို့ခန့်မှန်းထားပါတယ်။ကျန်းမာရေးစောင့်ရှောက်မှုဥပဒေတွေရဲ့တည်ရောက်မှုတွေအပေါ် CPO ရဲ့ခန့်မှန်းချက်တွေထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်သမ္မတအင်ဖီရိုက CPO ဟာတမိုင်းဝင်အမားကြီးတရက်ကိုကျူးလွန်လိုက်တာလို့ပြစ်တင်ဝေဖန်လိုက်ပါတယ်ရှင
်။လုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတွေကိုတိုးမြှင့်ရေးလက်တွဲလှုပ်ဆောင်သွားကြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကအကြေပြုလိုက်ကြပါတယ်။ကာကွယ်ရေးဆိုင်ရာအစိုးရကိရိယာတွေနဲ့နှိပညာပိုင်းဆိုင်ရာမှာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိတ်ဖက်တွေလိုတန်းတူညီမျှတဲ့အဆင့်အတန်းနဲ့တနိုင်ငံအကြားပူးပေါင်းဆောင်ရွက်သွားကြမယ်လို့တနင်္လာနေ့ညနေပိုင်းသမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။သမ္မတအင်ပီရိုနှင်းစီဦးရင်မှာခေါင်းဆောင်တို့အသီးသီးစကားပြောပြီးတဲ့နောက်ဧည့်သည်တော်အိန္ဒိယဝန်ကြီးချုပ်ကသူ့ရဲ့အမှတ်လက္ခဏာတစ်ခုဖြစ်တဲ့တင်းတင်းကြပ်ကြပ်ပွေဖက်နှုတ်ဆက်တဲ့အနည်းနဲ့သမ္မတထရမ့်ကိုနှုတ်ဆက်ပြီးတဲ့နောက်ဆွေးနွေးပွဲဟာတိတ်ကိုအောင်မြင်ပြီးတိတ်ကိုအကျိုးရှိတယ်လို့ပြောပါတယ်။သမ္မတအင်ပီရိုသတင်းတောက်တွေနဲ့ခီးစဉ်မှာအတူပါလာတဲ့အိန္ဒိယသတင်းတောက်တွေရဲ့မိကုန်းတွေကိုတော့ခေါင်းဆောင်နှစ်ဦးစလုံးကပြန်မဖြေကြပါဘူး။ ထောက်လဲသတင်းအချက်အလက်တွေဖလှယ်တာကိုပိုကောင်းအောင်လုပ်တော်မူအပါအဝင်အကြမ်းဖက်ဝါဒတက်ဖြစ်ရေးမှာပူပေါင်းဆောင်ရွက်မှုတိုးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်မိုရီကကြေညာခဲ့ပါတယ်
တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလူမောင်ခိုကူးမှုနဲ့အတ္တမစေခိုင်းမှုအဆိုးဝါးဆုံးကျူးလွန်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်ဆိုရကသတ်မှတ်ကြေညာဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြစ်တင်ရှုတ်ချလေးရှိတဲ့အီရန်၊မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကိုဒန်းတူသတ်မှတ်လိုက်တာလည်းဖြစ်ပါတယ်။ဒီသတ်မှတ်ချက်ကိုတော့ဒီကနေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကတရားဝင်ကြေညာမယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးဟန်တာရေးမှာတရုတ်သမ္မတရှကျင်းဖင်ရဲ့အကူအညီကိုရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြိုးစားနေချိန်မှာဒီသတ်မှတ်ချက်ကြောင့်အမေရိကန်နဲ့တရုတ်အကြားနောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာနိုင်ပါတယ်။အမေရိကန်ဘက်ကတရားဝင်သတ်မှတ်ကြေညာဖို့ရှိနေချိန်မှာပဲတရုတ်ဘက်ကလည်းဒီအပေါ်မှာတုံ့ပြန်ပါတယ်။အမေရိကန်တွေဘက်ကစကားကိုလက်လွတ်စပယ်ပြောဆိုရာဒီကိုတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကပြောဆိုပြီးလူကုန်ကူးမှုတိုက်ဖျက်ရေးနိုင်ငံအလုံးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့တရုတ်ဘက်ကဆန္ဒရှိတယ်လို့ပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံပေါင်း180တို့ကလူမောင်ခိုကူးမှုအစီရင်ခံစာထဲမှာနိုင်ငံခြားရေးဝန်ကြီးတီလာဆန်အနေနဲ့တရုတ်ကိုဘာကြောင့်အစ်စ်နှိမ်သတ်မှတ်ဖို့ဖြစ်လာရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင
် UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝအမေရိကန်သံကနေအင်္ဂါညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကြားဒီသတင်းပတ်အတွင်းလုံးမဲ့ထိပ်သီးအစည်းအဝေးမတိုင်ခင်တောင်ကိုရီးယားတာဝန်ရှိသူတွေကအမေရိကန်ရဲ့အငင်းပွားပွဲ third ဒုံခွင်းတုံးစနစ်ကိုထောက်ခံစကားတွေပြောနေကြပါတယ်ဒါပေမဲ့လည်းဒုံခွင်းတုံးစနစ်ချထားရေးနှောင့်နှေးနေတဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကအစိုးရစကားတွေပြောနေကြတာနဲ့အမျှဒီကိစ္စဟာအခြေတင်ဖြစ်စရာကိစ္စတစ်ခုအဖြစ်ဆက်ရှိနေသေးပါ third ဟာအဆင့်မြင့်ဒုံခွင်းတုံးပြစ်လို့စနစ်တစ်ခုဖြစ်ပြီးအထူးကြည်လင်တက်သားတဲ့ရေဒါစနစ်အနီအောက်ယုံကြည်တုံးဤပညာနဲ့ဝင်လာတဲ့ဒုံးကြီးတွေကိုပစ်ချနိုင်စွမ်းရှိတဲ့ဂျားဖြတ်ဒုံးကြီးတွေပါဝင်ပါတယ်မြောက်ကိုရီးယားနဲ့မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တွေပိုကောင်းလာနေတာကိုတုံ့ပြန်ပြီးတောင်ကိုရီးယားကိုအကောက်အွယ်ပေးတဲ့နေရာမှာအထောက်အကူဖြစ်စေဖို့အတွက် third ဒုံးခွင်းဒုံးစနစ်ကိုချထားဖို့အမေရိကန်နဲ့တောင်ကိုရီးယားကြား2016ခုနှစ်ကသဘောတူခဲ့ကြတာပါ။ဒါအပြင်တောင်ကိုရီးယားမှာချထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,000 ကိုအကောက်အွယ်ပေးတဲ့နေရာမှာလည်း third ဒုံးခွင်းဒုံးစနစ်ကိုအသုံးပြုနိုင်မှာဖြစ်ပါတယ်။
ကိုလံဘီယာနိုင်ငံက FARC သဘုံတွေဘက်ကလုံးဝလက်နဲ့ဖြုတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားစစ်ပွဲတွေပြီးဆုံးသွားပြီလို့ကုလသမဂ္ဂကကြေညာလိုက်ပါတယ်။ FARC သဘုံအဖွဲ့ရဲ့လက်နက်တွေကိုစီးရင်ပြုစုသိမ်းဆည်းလိုက်ပြီလို့ကုလသမဂ္ဂစောင့်ကြည့်ကြီးကြပ်သူတွေကပြောပါတယ်။ကျေးလက်တွေကတက်ဖြတ်သိမ်းတဲ့စခန်းတွေမှာလုံခြုံရေးအတွက်အသုံးပြုနေတဲ့လက်နက်အနှဲငယ်တော့ချန့်ရှိနေပါသေးတယ်။ဒီစခန်းတွေတဲကတခုမှာတော့ဒီကနေ့အင်္ဂါနေ့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်နဲ့ FARC တပ်မှူးတင်မိုရှန်ကိုတို့ကတိုက်ပွဲတွေအဆုံးသတ်တဲ့တရားဝင်အခမ်းအနားကိုကျင်းပကြမှာပါ။လူပေါင်း2,000ကျော်သေဆုံးခဲ့ရတဲ့ကိုလံဘီယာအစိုးရအဆက်ဆက်ကိုနှစ်ပေါင်း50ကျော်ကြာဆန့်ကျင်တော်လှန်မှုအဆုံးသတ်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုတော့ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာ FARC သဘုံဟောင်းအများအပြားတို့ပြည်ထောင်ချခံစရာမလိုပဲအရသာအဖြစ်နေထိုင်ခွင့်ရမှာဖြစ်တယ်လို့ FARC သဘုံအဖွဲ့ကတော့နိုင်ငံရေးပါတီတစ်ခုအဖြစ်အသွင်ပြောင်းမှာဖြစ်ပါတယ်
။ဘရာဇီးသမ္မတမီရှယ်တီမာအပေါ်ဘရာဇီးရှင်နေချုပ်ကလက်ဆောင်မှုဆိုင်ရာဆွဲချက်တစ်ခုတင်လိုက်ပြီးဒါဟာဖြင့်အထက်ပြည့်ခြားဆောင်မှုဆိုင်ရာဆွဲချက်အများပြားထဲမှာပထမဆုံးတစ်ခုဖြစ်ပေါ်ရှိပါတယ်။အသားထုတ်လုပ်ငန်းကုမ္ပဏီကြီးတစ်ခုရဲ့အကြီးအကဲဟောင်းစီကနေဒီနေ့အစောပိုင်းကဒေါ်လာငွေ300,000ထက်မနည်းယူခဲ့တယ်ဆိုပြီးရှင်နေချုပ်ရိုဒရီဂိုဂျေနော့ကသမ္မတကိုတနင်္လာနေ့နှောင်းပိုင်းမှာဆွဆွဲလိုက်တာပါသမ္မတထီမားရဲ့မဟာမိတ်တူဖြစ်ပြီးအချင်းပြတ်ခြားဆောင်မှုနဲ့ထောင်ချခံထားရတဲ့အောက်လွတ်တော်ဥက္ကဋ္ဌဟောင်းကိုလက်ထိုးဖို့သမ္မတထီမားကစီစဉ်ခဲ့ပုံရတာကိုအတန်ဖန်းယူထားတဲ့မှတ်တမ်းတစ်ခုထွက်လာခဲ့တာပါတရားရေးပိုင်းကိုနှောက်ယှက်တယ်ဆိုတဲ့ဆွဲချက်အပါအဝင်သမ္မတအပေါ်တခြားဆွဲချက်တွေတင်ဖို့ကိုလည်းဂျေနော့ကစဉ်းစားနေပါတယ်သမရတီမားကိုယာရုကချထားပြီးလက်ဆောင်မှုဆွဲချက်တွေနဲ့တရားစစ်ဆေးမလားဆိုတာအခုဆိုရင်ဘရာဇီးအောက်လွှတ်တော်ကဆုံးဖြတ်ရတော့မှာပါသမရတီမားကတော့သူ့အပေါ်ဆွဲချက်တွေကိုညှင်းထားပါတယ်ဘတ်ဂျက်ဥပဒေကိုချိုးဖောက်မှုနဲ့သမရဟောင်းဒီလ်မရူဆက်ကိုအရေးယူပြီးပြီးခဲ့တဲ့တစ်နှစ်ကျော်မှာယာရုကဖယ်ရှားပြီးတဲ့နောက်မီရှယ်တီမားသမရဖြစ်လာတာပါ
ကုလသမဂ္ဂညီလာခံစင်တာတစ်ခုတိစောက်ခွင့်ရရဲ့အတွက်ကုလသမဂ္ဂတန်တမန်တွေရဲ့ထောက်ခံမှုရအောင်လက်ပေးခဲ့တယ်လို့ဆွတ်ဆွဲခံထားတဲ့အမှုနဲ့တရုတ်ကလေးကျွဲတစ်ထည့်ကိုဂျူရီအဖွဲ့ကမနေ့တနင်္လာနေ့မှာစတင်ကြားနာပါတယ်ဆွဆွဲခံရတဲ့ဘီလီယနာတထီနိုင်လပ်ဆန်းကတော့အပြစ်မရှိဘူးလို့ထွက်ဆိုပါတယ်။သူ့ကိုဒေါ်လာတန်း90အမကန်နဲ့လွှတ်ထားပေမဲ့နယူးယောက်ကသူပိုင်ဇင်းကန်အင်ယာမှာပဲနေထိုင်ဖို့ကန့်သက်ထားတာဖြစ်ပြီးအဆောက်အဦနဲ့စောင့်ကြည့်နေတာဖြစ်ပါတယ်။ဆရာဝန်နဲ့တွေ့ဖို့ရှင့်နေနဲ့တွေ့ဖို့အတွက်ပဲသူ့ရဲ့အင်ကန်ကနေထွက်ခွာခွင့်ပြုထားပါတယ်။အသက်69နှစ်အရွယ်နိုင်လပ်ဆန်းကိုတော့မကာအိုမှာအဆောက်အဦတစ်ခုတိစောက်ခွင့်အတွက်ဒေါ်လာ3000ချီပြီးလက်ထိုးခဲ့တယ်လို့ဆွဆွဲထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံသဘာဝဟောင်းဂျွန်အက်ရှ်နဲ့ဒိုမီနီကန်ရီပပ်ဘလစ်တန်တမာဟောင်းဖရန်စစ်လော်ရန်ဆိုတို့ကိုလည်းလက်ထိုးခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံသဘာဝပတိဟောင်းဂျွန်အက်ရှ်ကတော့ပြီးခဲ့တဲ့နှစ်ကအိမ်မှာအလေးမှားတာမှာထိခိုက်ဒဏ်ရာရပြီးသေဆုံးခဲ့ပါတယ်။တန်တမာဟောင်းဖရန်စစ်လော်ရန်ဆိုကတော့အပြစ်ရှိကြောင်းဝန်ခံထားပြီးနိုင်လပ်ဆန်းရဲ့အမှုမှာအစိုးရရှေ့နေတွေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူထားပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုတော်တော်တိုင်နယ်မှတင်ပြထိုက်လို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဖန်စည်းခံထားရတဲ့သတင်းတော့၃ခုအတွက်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်း American သံရုံးရဲ့ပြောဆိုချက်ကိုတင်ပြပေးပါမယ်Democratic မြန်မာအသံ DVB နဲ့ AOR သတင်းဌာနတို့ကသတင်းတောက်၃ခုမြန်မာအစိုးရစစ်တပ်ကဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်သံရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။တနင်္လာနေ့နေ့လယ်ပိုင်းကရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာဖမ်းဆီးခံခဲ့ရတဲ့ဒီသတင်းသမားတွေဘယ်နေရာမှာထိမ့်သိမ်းခံရတယ်လဲဆိုတာဂူရီတေချာမသိရသေးပါဘူး။စုံစမ်းမေးမြန်းထားတဲ့မကင်ဖြူထွေးကအပြည့်စုံပြောပြပေးပါမယ်ရှင်။
Democratic မြန်မာအသံ DVB သတင်းဌာနကသတင်းတောက်ဦးအေးနိုင်နဲ့ဦးပြည့်ဖုံးနိုင်နောက် AR သတင်းဌာနကသတင်းတောက်ဦးသိန်းစောတို့ကိုတနင်္လာနေ့နေ့လယ်ပိုင်းကရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးခဲ့တဲ့ကိစ္စအပြင်မြန်မာနိုင်ငံမှာမကြာခင်ကတခြားသတင်းတောက်တွေဖမ်းဆီးခံခဲ့ရတာတွေလည်းရှိတာကြောင့်ဒီပေါ်မှာအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံးကဒီနေ့ဇွန်လ29ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံအောင်မြင်မှုအတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်လို့သတင်းထောက်ထွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တနင်္လာနေ့တော့ကထုတ်ပြန်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းပြည်နယ်အရှေ့မြောက်ဘက်နမ့်ဆန်တီဘောကားလမ်းပေါ်မှာတက်မတော်စစ်ကြောင်းကလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းထောက်သုံးအပါအဝင်အမျိုးသား9ဦးဟာ TNL အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆိုတာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်သူတို့ကိုလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အခုလိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပေမဲ့လည်းဖမ်းဆီးခံရတဲ့သူတွေလာရှိုးရဲစခန်းမှာမရှိသလိုဘယ်နေရာမှာထိန်းသိမ်းထားသလဲဆိုတာအခုထိစုံစမ်းလို့မရသေးဘူးလို့ DVB သတင်းဌာနကအက်ဒီတာတဦးဖြစ်တဲ့ဦးသန်းဝင်းထွတ်ကပြောပါရယ
်နောက်ဆုံးအချိန်ကကျွန်တော်တို့ဒီမှာလာရှိုးထိုင်သတင်းတောက်ရှိတယ်လေလာရှိုးအထိုင်သတင်းတောက်ကသွားစုံစမ်းနေတယ်သွားစုံစမ်းတယ်လာရှိုးရဲစခန်းမှာမရှိဘူးနောက်ပြီးတော့လာရှိုးကသတင်းတောက်ကလမ်းဆန်ကိုလိုက်သွားတယ်လမ်းဆန်ကိုလိုက်သွားတော့သိကြတယ်သူရောက်နေပြီအဲ့ဒီဘလောက်ကတော့လာရှိုးကိုရေစခန်းကိုမလွှဲထားဘူးပေါ့နော်ကျွန်တော်သတင်းနောက်ကလည်းသူတို့ဖန်ထားနိုင်တော့တယ်လို့ယူဆရတဲ့ဆရာကုန်းကိုနော်အဲ့လိုညသူအသွားမခံဘူးနော်သူတို့အဲ့မှာပဲရှိနေတော့သေးတယ်လို့ပဲကျွန်တော်တို့သတင်းနောက်ကခံမှန်းရတာပေါ့နော်တိုက်ရိုက်ဆက်သွယ်မရဘူးဆိုတော့လေကျွန်တော်တို့အတီးကျရလဲခက်တယ်လေ
သတင်းသမားတွေဟာတအောင်းလက်နက်ကိုင်အဖွဲ့ TNL ကကျင်းပတဲ့မူရစေဝါတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းသွားယူပြီးတော့ပြန်လာချိန်မှာဖမ်းဆီးခံရတာဖြစ်ပြီးတော့တပ်မတော်ကဆွဆွဲသလိုမဟုတ်တဲ့အကြောင်း DVB သတင်းဌာနကတုံ့ပြန်ထားပါတယ်။အခုဖမ်းဆီးခံရတဲ့သတင်းတောက်တွေနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီကကြားဝင်ဖြည့်ရှင်းဆောင်ရွက်ပေးဖို့တောင်းဆိုထားတယ်လို့တရားဥပဒေလမ်းကြောင်းကနေလိုအပ်တာတွေလှုံ့ဆော်နိုင်ဖို့အတွက်လည်းပြင်ဆင်ထားတဲ့အကြောင်းဦးတန်းဝင်းထွတ်ကပြောပါရစေ။
ကျွန်တော်တို့ဥပဒေချမင်းနဲ့တိုင်ပင်နေတယ်ကိုယ်ကြံရတဲ့တိုင်ပင်ပြီးတော့တကယ်လို့ဟိုဖြစ်မယ်ဆိုရင်ဒီရဲစခန်းရောက်မယ်ဆိုလို့ရှိရင်ဒီရှေ့နေနဲ့တွဲခွင့်ပေးဖို့ဒီတို့တိုင်ပင်ဖို့ပေါ့နော်ဒီစက်ကွန်တင်ရောက်မရောက်ဖိစားကစားတို့စက်ကွန်တင်နဲ့တွဲတဲ့ဆိုရင်လည်းစက်ကွန်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဥပဒေကြောင်းရလေဘာများလုပ်လို့ရမလဲအဲ့တော့ရှေ့နေလိုက်သွားဖို့ရှိတယ်အဲ့နောက်ပြီးတော့ကျွန်တော်မြန်မာမီဒီယာကောင်စီကိုလည်းကျွန်တော်မေတ္တာရက်ခံပြီးတော့ AOR လည်းမေတ္တာရက်ခံထားတယ်ပြောတယ်ဒါကအောက်ခြေနေနေကတပ်ဖွဲ့တွေကနားလည်မှုလွဲမှားပြီးတော့ဆန်းစည်းတာများဖြစ်နေမလား အဲ့ဒါကိုဒီသတင်းတောက်တွေဘယ်မှာရှိမှမသိရတဲ့အခါမိသားစုတွေတော့ဘယ်ကိစ္စတွေစိုးရိမ်ကူကံနေကြတာပေါ့မှာဆောင်းဝင်ဖြည့်ရှင်းကူညီပေးနိုင်မလားဆိုပြီးတော့ကျွန်တော်တို့မေတ္တာရက်ခံတဲ့စာမျိုးမီဒီယာကောင်စီကပို့ထားတယ
်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်သူတွေကိုတရားမဝင်တဲ့အကြမ်းဖက်တောင်းကျမ်းသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးဖမ်းဆီးထိန်းသိမ်းတာတွေအရင်ကလည်းရှိခဲ့ပူပေမဲ့လို့သတင်းသမားတွေကိုဒီလိုမျိုးဖမ်းဆီးတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်သူ့ရှာကိုလိုနီခေတ်ကတည်းကရှိခဲ့တဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်အပါအဝင်လူခွင့်ရေးချိုးဖောက်တဲ့ဥပဒေဟောင်းတွေဆက်ပြီးတော့ရှိမနေသင့်တော့ဘူးလို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်
။ The arrest of these three journalists again shows the willingness of the Burmese government to use rights abusing laws to try to restrict activities ofthe media and
ကိုတင်တော့တုံးဖန်ခါရတာကဘာလို့ထပ်ပြီးပြနေတယ်လဲဆိုတော့
ဒီမှာဆို
အနေနဲ့သတင်းမီဒီယာတွေနဲ့လူလူခြေပြုလှုပ်ရှားမှုတွေကိုကန့်တတ်နိုင်မှုလူခွင့်ရေးချိုးဖောက်တဲ့ဥပဒေတွေကိုအသုံးပြုဖို့ဝင်မလေးဘူးဆိုရပါပဲတရားမဝင်ဖွဲ့စည်းတဲ့ဆက်သွယ်မှုဆိုတဲ့1980ခုနှစ်ဥပဒေဟာဗြိတိသျှကိုလိုနီကလေးကရှိခဲ့တဲ့ဥပဒေပါဒီဥပဒေကိုမြန်မာစစ်တပ်ကသူတို့ကရန်သူဖြစ်နေတတ်မှတ်ထားတဲ့တိုင်းသားအဖွဲ့တွေနဲ့စကားပြောတာပဲဖြစ်ဖြစ်စွန့်ရတာပဲဖြစ်ဖြစ်လုပ်ကြတဲ့နိုင်ငံတွင်းကဘာတို့ကမဆိုဖမ်းဆီးတဲ့နေရာမှာတုံးပါတယ်ကူပြရမှာလည်းပဲဒင်းတောက်တွေဟာ TNL နေမြေမှာငွေစီဝါတွေမိရှုဖြစ်စီတဲ့အခမ်းအနားတွင်ဒင်းကြီးကိုဖိတ်ကြားခံရလို့ဒင်းသွားယူရတယ်ဒါကသူတို့အလုပ်သူတို့လုပ်ကြတာပါပဲ
မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့ဒင်းတောက်တွေကိုအမြန်ဆုံးပြန်လုပ်ပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာပါနိုင်ငံတကာလူခွင့်ရေးစံနှုန်းတွေနဲ့ညီညွတ်မှုမရှိတဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ကိုလွှတ်တော်မှာတင်ပြဆွေးနွေးပြီးတော့ပြင်ဆင်ပြဋ္ဌာန်းဖို့ကိုလည်းလူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်
မကင်ပြည်ထွေးတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရှမ်းပြည်နယ်တွင်းမှာဒီမြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့တရင်တောက်၃ဦးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်ဒီတရင်တောက်၃ဦးဟာအစိုးရစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့ TNLA ပလောင်တပ်ဖွဲ့ကမူရစေဝါဖြစ်စည်းတဲ့ပွဲကိုတွားရောက်တရင်ယူပြီးအပြန်လမ်းမှာဖမ်းဆီးခံခဲ့ရတာပါအပြည်စုံကိုဆက်သွယ်မြင်းမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်နိုင်ငံတော်အစိုးရကိုဆန့်ကျင်တိုက်နေတဲ့TNLA အကြမ်းဖက်အဖွဲ့နဲ့ဆက်သွယ်ဆောင်ရွက်ပြီးရှမ်းပြည်အရှိမြောက်ပိုင်းနမ်ဆန်မြို့နယ်မြို့သစ်ကြီးရွာကနေပြန်လည်ထွက်ခွာလာကြတဲ့ DVB အကြီးတန်းသတင်းတော့ဦးဝေးနိုင်ဦးပြည့်ဖုံးနိုင်နဲ့အေယာဝတီသတင်းတော့ဦးသိန်းစောတို့ကိုဇွန်လ26ရက်မွန်းလွဲပိုင်းကအစိုးရတပ်ကဖမ်းဆီးလိုက်ပြီးတရားဥပဒေနဲ့အညီအရေးယူသွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကသတင်းထုတ်ပြန်ခဲ့တာပါသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်ချင်းသာဖြစ်တာကြောင့်တမတော်ကအခုလိုဖမ်းဆီးထားတဲ့သတင်းတော့၃ဦးကိုချွင်းချက်မရှိအမြန်ပြန်လွှတ်ပေးဖို့ AI ခေါ်နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ကြောင်း AI ရဲ့ Washington DC ရုံးတာဝန်ခံ Mr. D. Kuma က VOA မြန်မာပိုင်းကိုပြောပါတယ
် Yeah Amnesty International concerned about the arrest of journalists and the urge Burmese authorities they should be released without any conditions
အခုအဖမ်းခံထားရတဲ့သတင်းတောက်တွေအတွက် AI ဖွဲ့ကြီးကစိုးရိမ်ကင်းဖြစ်ရပြီးသူတို့ကိုချွင်းချက်မရှိအမြန်ပြန်လွှတ်ပေးဖို့မြန်မာအစိုးရအာဏာပိုင်တွေကိုတောင်းဆိုလိုရတယ်။သူတို့တွေဟာသတင်းသမားတွေဖြစ်ကြပါတယ်။နိုင်ငံရေးလှုပ်ရှားသူတွေမဟုတ်ကြပါဘူး။ဒီသတင်းတောက်တွေကိုပြန်လွှတ်ပေးခြင်းအပြင်မြန်မာနိုင်ငံမှာသတင်းလွှတ်ခွင့်ရှိတယ်ဆိုတာကိုပြသရမှာဖြစ်ပါတယ်
။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံတကာမူရစေဝါတိုက်ဖြတ်ရေးနေ့ဖြစ်တာကြောင့် TNL တောင်းပလောင်တပ်ဖွဲ့ကလည်းမွေးစည်းဝါးတွေမိရှုဖြက်စီးတဲ့ပွဲကိုနမ်ဆန်မြို့နယ်တဲကသူတို့ရဲ့တပ်မဟာနှင့်နေမြေမှာပြုတ်လုခဲ့ပြီးသတင်းတော့တချို့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ TNL တပ်ဖွဲ့ရဲ့နိုင်ငံသားဆက်ဆံရေးတာဝန်ခံဘူမူတာပန်လာကပြောပါတယ
်နိုင်ငံကမွေးစည်းဝါးတက်ချိန်နဲ့မှာကျွန်တော်တို့လည်းဒီ2005 2006 2009နှစ်ခွဲတာကလားဖန်စီရမ်းပြီးတော့မွေးစည်းဝါးတွေကိုကျွန်တော်ကမိရှုဖြက်စီးတာပေါ့ကျွန်တော်စီစဉ်ပေးတာတော့ရာဝတီသတင်းဌာနရဲ့ DVB သတင်းဌာနရဲ့နောက်အလုပ်တန်းသတင်းထောက်တွေ9-6ရက်လောက်လာကြပါတယ်။ဒီမနေ့ကမနေ့7နာရီလောက်မှာကျွန်တော်ခန္ဓာစတဲ့ဖွင့်လိုက်ပါတယ်။ဒီဒေသခံ3000နီးလောက်ဆက်ရောက်ကြပါတယ်။7နာရီလောက်မှာမယူမေးစွာဖြစ်မရှိဖြစ်စီပါတယ်။7နာရီလောက်မှာကျွန်တော်ရဲ့ခန္ဓာအမြစ်စာရုပ်သိမ်းလိုက်ပါတယ်။အဲ့ဒီနောက်ပိုင်းမှာမျိုးမျိုးခွဲပြီးတော့ပြန်ကြတာပါလေ။အဲ့လိုပြန်ကြတဲ့အခါမှာပရမီယာရဲ့ပါတဲ့အားကတော့ဒီနောက်ဆက်မျိုးနားမှာဒီညောသမတော်ဘက်ကသတိပြုတော့ဖမ်းဆီးသွားမျိုးကြုံရပါတယ
်အခုလိုသတင်းနောက်၃ဦးကိုဖမ်းဆီးလိုက်တာဟာမီဒီယာကိုတားဆီးပိတ်ပင်တဲ့သဘောဖြစ်ကြောင်းနဲ့ TNLA အဖွဲ့နဲ့လူလူကြားအဆက်အသွယ်ပိုပြတ်သွားအောင်တမတော်ကလှုံ့ဆော်လာတာတွေ့ရကြောင်းဝန်မှုတာပန်လာကသုံးသပ်ပါတယ်
မြန်မာသမတော်နဲ့မြန်မာဆိုရကဒီလူထုနဲ့ကျွန်တော်တို့ကြားကိုဆက်သွယ်ဖြစ်တော့ဖို့ကြိုးပမ်းနေတယ်လုပ်နေတယ်ဆိုကျွန်တော်ဟိုအဲ့လိုညွှန်းနားလည်ပါတယ်ကျွန်တော်စီလာပြီးမဲ့လဲဒါကျွန်တော်တို့အလုပ်ကိုလုပ်တာမဟုတ်ဘူးသူရဲ့မီဒီယာလုပ်ငန်းကိုပဲသူနာလုပ်တာဖြစ်တဲ့အတွက်သူတို့ကလည်းကြံစုပ်ပေးဖို့လိုအပ်ပါတယ
်ရှမ်းပြည်နယ်နမ်ဆန်တီဘောကာလန်ဖျားကြီးကြီးရွာနားမှာတီဘောဘက်ကိုမောင်းလာတဲ့ Land Cruiser အမျိုးအစားနဲ့wish အမျိုးအစားမတင်ကားပွဲလိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းကိုတွေ့ရှိစစ်ဆေးရခဲ့ရာက TNL အဖွဲ့နဲ့ဆက်သွယ်ပြီးပြန်လည်ထွက်ခွာလာတဲ့ DBB သတင်းတောက်နဲ့ ERVD သတင်းတောက်တို့ကိုတပ်မတော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့ကိုတရားဥပဒေနဲ့အရေးယူနိုင်ဖို့လာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းထားကြောင်းတပ်မတော်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညင်ဝဲအောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလူမှုအသင်းအဖွဲ့တွေရဲ့ကံကွယ်ရှုံချကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမြန်မာစစ်တပ်ကနေလူထုကိုပြစ်မှတ်ထားပြစ်ခတ်တိုက်ခိုက်ပြီးလူအခွင့်အရေးချိုးဖောက်တာတွေနဲ့ငြင်းမဲနှိပ်စက်မှုပြုလုပ်နေတာတွေကိုကံကွယ်တဲ့အကြောင်းတောင်းပလောင်အမျိုးသမီးအဖွဲ့နဲ့တောင်းပလောင်လူငယ်အဖွဲ့စည်းတွေကနေပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်အပြည့်ဆုံးကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာသံတမန်တော်ကလည်းအရသားတွေပေါ်မှာလူခွေရေးချိုးဖောက်မှုတွေများပြားလာတာကြောင့်အခုလိုကြေညာချက်ထုတ်ပြန်ရတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမတ်လွေးကီတန်းကအခုလိုပြောပါရတယ
်။အမြင့်တန်းတွေတဲ့အတိမှာပေါ့နော်ဒီစပွဲအရန်ဖြစ်နေတဲ့အပိုင်းရှိတယ်။အရန်ပြင်းထန်တဲ့အပိုင်းလည်းရှိတယ်။ပြီးတော့ဖြစ်နေတဲ့အချိန်မှာလည်းဖြစ်နေတဲ့ပုံစံကဘယ်လိုမှမလဲ။ဒီလူထုကိုဥတီပြီးတော့မှတက်ခိုက်တဲ့အပိုင်းတွေအများရှိတာပေါ့နော်။အဲဒါကြောင့်မို့အပြစ်မဲ့ပြည်သူတွေကိုဒီလူခွေချွတ်ဖောက်မှုအရန်များတဲ့အတိမှာကြောင့်အဲ့ဒီဟာထုတ်ရတာပေါ့
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမြန်မာသံတမန်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကြားစီရေးပြိပခဖြစ်ပွားခဲ့ရမှာအရသားတွေပေါ်မှာမြမသမတော်ကလည်းလူခွေချိုးပေါမှုတွေကျူးလွန်မှုရှိတယ်လို့လဲတန်းလူထုအခြေပြုဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမတ်လွေးကီတန်းကခုလိုထောက်ပြထားပါတယ
်ဒီပေါ်နဲ့ဆက်ဆက်မှုရှိတာဆိုရင်အရင်ဆုံးဒီယောက်ျားလေးဆိုလို့ရှိရင်တို့ပေါ်လာဆွဲကြတယ်ဒီလက်ကျန်ဖြစ်တဲ့ကိစ္စဆိုလို့ရှိရင်ပေါ်လာဆွဲတာရဲ့ပြင်ဒီလမ်းမှာတို့တခြားလက်နဲ့ကိုင်းနဲ့ပြစ်ပခါတွေပြန်ဖြစ်တယ်အပြန်နဲ့ပြစ်ခဲ့ကြတာပေါ့နော်ဆိုတော့ဒီတို့ပေါ်လာဆွဲသွားတဲ့လူတွေပြန်ဖြစ်တယ်တချို့ဆိုရင်ဂျွာထဲမှာဘာလက်နဲ့ကိုင်းမှမရှိဘဲနဲ့လက်နဲ့ကြီးနဲ့အိမ်မှာရန်နမ်းမန်းတဲ့အမျိုးပြစ်ခဲ့နေတဲ့အပိုင်းတွေရှိတယ်ဆိုတော့ဒီမှာပြန်ကြရတယ်ဥမာဒီအထွတ်ချင်းဒီရတော့ရတာတဲ့ပြဖြစ်တယ်ပြည်သူတွေအိမ်ဝင်ရိစားနဲ့ဖြစ်တဲ့အပိုင်းတွေများရှိတာပေါ့နော်နောက်တစ်ခုကတော့ဒီပြည်သူတွေရဲ့လူလက်စာသွားလာပိုင်းခုအရင်ပိတ်တည်နေတယ်လို့ခံစားရတယ်ဘာလို့လဲဆိုဥမာဒီအားလုံးလို့ပြောလိုက်ပြီဆိုရင်တို့ကလုံးဝမတင်ကားတဲ့အပိုင်းတွေရှိတယ်။ဟောချီရနေတဲ့အဆက်တွေရှိတဲ့အပိုင်းတွေရှိတယ်။ကျွန်တော်တို့ကမတင်ကားလို့ဖန်သွားတဲ့အပိုင်းတွေရှိတယ်။အဲ့လိုမျိုးဆိုရင်လူတယောက်ရဲ့တွာလာပိုင်းခွင့်ကိုပိတ်ပင်းတယ်လို့ကျွန်တော်တို့မြင်တာပေါ့နော်
။မနေ့ကကုတ်ခိုင်မြို့နယ်ဖယံကျေးရွာအုပ်စုပိန့်ဝဲကျေးရွာတွင်မြမသမတော်စစ်ပြူဟာကနေလက်နက်ကြီးတွေနဲ့ပြစ်ကတ်ခဲ့တာကြောင့်ရွာသားတွေထိခိုက်ဒိဆိုးမှုဖြစ်ပွားခဲ့တယ်လို့ပိန့်ဝဲကျေးရွာကြီးကဗန်ကူကျေးရွာအုပ်ချုပ်ရေးမှူးဦးအိုက်ဆန်ကခုလိုပြောပါတယ
်။ဆက်ဆက်ဟိုဟာလက်နက်ကြီးနဲ့ဖမ်းပြစ်သွားတာဆက်ဘော့ဖြစ်တာနဲ့ဆိုသူတို့ကဘယ်ဖက်လာလဲသူတို့ကလည်းမသိဘူးပပလည်းလမ်းကြည့်တာပဲ။အဲ့သူတို့လီမယားမျိုးကြတော့လေသူရောကြားကြတော့စချင်းတည်သွားတာသူရဲ့အမျိုးသမီးကြတော့ဆေးကိုပို့လိုက်တဲ့ခါကျတော့ဟိုမှာဆေးကိုရပါမယ်သုံးသွားတာသူတို့အဖေကြီးကကြတော့ခေါင်းကထိသွားတယ်လို့ပြောနည်းနည်းတော့ဆက်သွားတယ်ဒါပေမဲ့သူကမသိဘူးဒီတော့ကူကမှကျတော့ရွာမှာတော့မချအောင်ပပလည်းတော့ကြတယ်သူတို့အဲ့အိုးကိုပေါ်နေပပလည်းလက်မကြီးနဲ့ချိန်ပြီးမှပြစ်လိုက်တာဒီမှာပန်းဆေးတော့မှကျဲလွားတော့ထိသွားတာတကောင်တော့တည်သွား
မနေ့ကလက်နေကြီးထိမှန်ခဲ့လို့ပိန့်ဟဲရွာသားဦးအိုက်တဲ့45နှစ်နဲ့ဇနီးတော်အေအန်35နှစ်တို့တေဆုံးခဲ့ပြီးဦးအိုက်တဲ့အေ60နှစ်ကတော့ထိခိုက်ဒဏ်ရာရရှိခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ KIA TNL အဖွဲ့တွေကနေလက်နေကြီးစင်နဲ့ပြစ်ခတ်ခဲ့တာဖြစ်ကြောင်းမြမတမတော်သတင်းထုတ်ပြန်ရေးအဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ဒါအပြင်တမတော်စစ်ကြောင်းကနေနက်ဆန်တီဘောကလန်းမှာ DBB သတင်းအေဂျင်စီကအကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့ဦးပြည့်ဘုံနိုင်ဧရာဝတီသတင်းအေဂျင်စီကသတင်းထောက်ဦးသိန်းစော်တို့အပါအဝင်အမျိုးသား9ဦးကို TNL ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်သူများဖြင့်ဖမ်းဆီးခဲ့ပြီးတရားဥပဒေနဲ့ညီအရေးယူဆောင်ရွက်နေတယ်လို့လည်းတပ်မတော်ကလည်းမနေ့ကသတင်းထုတ်ပြန်ထားပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနိုင်ဆံမြို့နယ်မန်လန်ကျေးရွာတွင်မှမြမတပ်မတော်ခမရ903တို့ကလည်းဒေသခံရွာသား6ဦးကိုမတင်ကားမှုနဲ့စစ်ဆေးမေးမြန်းရပ်နှိုက်ထားတဲ့အပြင်ရွာသူရွာသား300ဦးခန့်ကိုဘုံကြီးကျောင်းမှာဖမ်းဆီးထိန်းသိမ်းထားဆဲလို့လည်းတန်းပလောင်ဖွဲ့စည်းတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တန်းလူသူအခြေပြုဖွဲ့စည်းတွေအနေနဲ့ကတော့ဖမ်းဆီးထားတဲ့ရွာသူရွာသားတွေကိုအများဆုံးလွှတ်ပေးဖို့ရဲနဲ့ညှဉ်းပန်းခံရတဲ့သူတွေပါဝင်နှိမ့်နှံမှုတွေကိုကူစားပေးဖို့ပြစ်မှုကျူးလွန်သူတွေကိုရေးယူပေးဖို့ တမရော်အနေနဲ့ထိုးစစ်ဆေးနွေးမှုကိုရပ်တန့်ပေးဖို့ထိရောက်တဲ့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ပေးဖို့ကိုလည်းဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
သောတာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေ၊ဆောင်ရွက်ရှောင်ရွက်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်မုတ်တစ်ကိုကင်ဆယ်ထားတဲ့ NND ဆိုရအနေနဲ့လူမှုကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်မှာဖို့ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ်။ NND အနေနဲ့လူမှုကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရည်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်ဒီအနေနဲ့ရောအစိုးရတက်တန်းတနှစ်ကျော်လာပြီဖြစ်တဲ့ NND ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလား။ကိုယ့်အမြင်ကိုယ့်သဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရည်လိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင်။
နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေလိုင်းဆွေးနွေးခွဲမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ VOA အင်ကာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7.2 ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOAမြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခိုက်မှုနဲ့အလားအထံတူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့ဆီးရီးယားဆွေရကပြင်ဆင်နေပုံရတာကိုတည်ထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခိုက်မှုဖြစ်ပြီးချိန်မှာအမေရိကန်ကလက်တုံ့ပြန်တိုက်ခိုက်ခဲ့တာပါ။ဆီးရီးယားဆွေရတပ်တွေကဓာတုလက်နက်သုံးတိုက်ခိုက်မှုထပ်လုပ်မယ်ဆိုရင်ဆီးရီးယားသမ္မတဘာရှာလ်အာဆတ်နဲ့သူ့ရဲ့စစ်ဘက်ဟာတံပိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ပြီတော်ပြောခွင့်ရရှောင်းစပိုက်ဆာရဲ့တင်းနှလာနေနှောင်းပိုင်းထုတ်ပြန်ချက်တစ်ခုမှာတည်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာလက်ရှိကျင့်သုံးနေတဲ့စျေးသက်တာတဲ့အကြမ်းဖက်ဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့အမေရိကန်ထက်လွတ်တော်ရဲ့ဥပဒေကြမ်းကိုသာအတည်ပြုပြဋ္ဌာန်းမယ်ဆိုရင်နောက်10နှစ်အတွင်းမှာကျန်းမာရေးအာဏာခံမရှိတဲ့အမေရိကန်လူထု22သန်းအထိတိုးလာမယ်လို့ပါတီပဲလိုက်မှုကင်းတဲ့လွှတ်တော်ဘတ်ဂျက်ရုံး CBO ကပြောလိုက်ပါတယ်ပြီးကြတဲ့လကအောက်လွှတ်တော်မှာမဲနှဲငယ်အသားနဲ့အတည်ပြုနိုင်ခဲ့တဲ့အကြမ်းဖက်ဆောင်ရှောက်မှုဥပဒေပေါ် CBO ခန့်မှန်းခဲ့တဲ့ပမာဏနဲ့ရှင်ရင်တော့ဒေါ်လာ1သန်းလောက်လျော့နေပါတယ်လူမျိုးရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတွေကိုတုံ့ပြန်ရေးလျှပ်လျော့လှုပ်ဆောင်သွားကြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကကတိပြုလိုက်ကြပါတယ်။ကာကွယ်ဆိုင်ရာအစီအမံကိရိယာတွေနဲ့ဤပညာပိုင်းဆိုင်ရာမှာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိဖက်တွေလိုဒန်းလူညီများတဲ့အဆင့်အတန်းနဲ့နိုင်ငံအကြားပူးပေါင်းဆောင်ရွက်သွားကြမယ်လို့တနင်္လာနေ့ညနေပိုင်းသမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီဥနိုင်ငံဟာကမ္ဘာပေါ်မှာလူမောင်ကိုကူးမှုနဲ့အာရမခိုင်းစေမှုအဆိုးရွားဆုံးကျူးလွန်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်အမေရိကန်အစိုးရကသတ်မှတ်ကြေညာဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကအစင်တစိုက်ပြစ်တင်ရှုတ်ချလေးရှိတဲ့အီရန်၊မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့ဒီဥနိုင်ငံကိုဒန်းတူသတ်မှတ်မဲ့သဘောလည်းဖြစ်ပါတယ်ခင်ဗျာ။
သတင်းအချင်းချုပ်ကိုကြိုကြော်သိမ်းကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.